ี้วิวเองก็ด้วยส่งแจ้งมาดีเลยเลยจะติดมาเลยครับ
เราจะติดมาเลยโอเค
โอเคป่ะเราประมาณอุ้มเมฆงาวันนี้ดูดีทุกข้อคิดสิ่งเพิ่มมาที่เราในงานได้วันนี้เองวันนี้ก็เคยเองเราเป็นมาเลเซียในงานได้วันนี้เองจุดนี้ลากันเองก็เจอเรื่องมาตั้งเกี่ยมมาในนาฬิกามาเจ้าในเรื่องทุกข์เดือดที่สาธุส่งสุนีเรื่องที่เราติดท้าวไปแล้วปีแรกข้าจะรอที่เราในงานได้วันนี้ก็ทบทวนจิตใจเราเลยที่เราในอุปจอท้าวไปสำหรับลูทบทวนจิตใจเราจะเกิดอะไรบ้างนะ
โอเคဒီကဒီစီဝေးရဲ့ရည်ရွယ်ချက်ကတော့ဗောနော်ကျွန်တော်တို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံနဲ့သဘောတူလက်မှတ်ရေးထိုးထားတဲ့ repatriation လုပ်ဖို့အတွက်သဘောတူစာချုပ်အကောင့်ထယ်ဖို့ရေးကိုဒါထီထီရောက်ရောက်ဒါဆောလင်းစာဆောင်ဖို့တဲ့ဘယ်လိုနည်းနဲ့ဆောင်ကြမလဲဆိုတာဒါတိုင်ပင်ဆွေးနွေးကြရင်ဖြစ်ပါတယ်အဲ့တော့ဒီစီဝေးမှာကျွန်တော်တို့အဓိကတော့ဒါဒီဘက်ကလည်းကြေညာထားပါတယ်ဒါဒီဘက်မှာဒါကျွန်တော်တို့မြန်မာနိုင်ငံဘက်ကတော့ကျွန်တော်ခင်ဗျာအာမခံပြောကြားလို့ပါတယ်ကျွန်တော်တို့ကတော့အမှန်တကယ်ရခိုင်ပြည်နယ်ထဲမှာနေထိုင်သွားခဲ့တဲ့မှာကြောင့်စစ်စစ်တွေ့ရှိရလူအလုံးကိုကျွန်တော်တို့လည်းပြန်လည်လက်ခံဖို့အတွက်ကျွန်တော်တို့ကဒါအမြဲတမ်းကြိုးစားတယ်ဆိုတဲ့အကြောင်းအချိန်ချင်းလည်းကျွန်တော်တို့ပြောပါတယ်ဒီမှာလည်းကျွန်တော်ထပ်လောင်းပြီးတော့ပြောကြားလို့ပါတယ်အဲ့တော့ဘင်္ဂလားဒေ့ရှ်ဘက်ကသဘောထားကိုတော့ကျွန်တော်တို့ကဒါသူတို့ကတော့အမျိုးမျိုးပြောင်းလဲမှုရှိပါတယ်အခုအနေထားမှာတော့သူတို့အနေနဲ့လည်းပြန်လဲပို့ဆောင်မှုတွေလုပ်ချင်တယ်ဆိုပြီးတော့ပြောကြားလာပါတယ်အရင်တော့ကတော့ဘင်္ဂလားဒေ့ရှ်ကဒီပြန်လဲပို့ဆောင်ရေးလုပ်ငန်းစဉ်တိုးတက်မှုကိုပြသခြင်းတဲ့သဘောလားမရှိဘူးလို့ကျွန်တော်တို့သုံးသပ်ပါတယ်အဓိကကတော့နိုင်ငံတကာဖိအားပေးမှုကိုပုံမူသုံးညင်တဲ့သဘောမျိုးရှိပါတယ်အခုအချိန်မှာတော့ဒါသူတို့ဘက်ကလည်းဒါဝန်ကြီးလည်းပြောင်းလဲသွားပြီသူတို့ကတော့ဒါယူကောဝယ်လဲပြီးသွားပြီဆိုတော့သူတို့အနေနဲ့ပြန်လဲပို့ဆောင်ရေးကိုလုပ်ချင်တဲ့သဘောလားရှိတယ်ဆိုပြီးတော့သူတို့နှုတ်ကတော့ပြောကြားလာပါတယ်အဲ့တော့အစည်းအဝေးပထမတချက်ကတော့ဒါနှစ်ဦးနှစ်ဖက်လုံးကဒီ revolution အဲစတင်ရေးကိုဒါပူရဲဆောင်ရွက်ကြမယ်ဆိုတော့ဒါ political will ပေါ့နော်နိုင်ငံရေးစံတာကိုတော့ဒါဖော်ထုတ်ပြသခဲ့ကြပါတယ
်ဒီနေရာမှာတရုတ်နိုင်ငံရဲ့ဂျာဝင်ဆောင်ရွက်ပြီးတဲ့အခမ်းအနားကဘယ်လောက်ရေးပါပါလဲ
အဓိကကတော့ကျွန်တော်တို့မှလည်းနိုင်ငံဆွေးနွေးတဲ့ bilateral joint working group mechanism ဆိုတော့မြန်မာတိုင်းကဆွေးနွေးတာရှိပါတယ်အဲ့ဒီခါမှာကျွန်တော်တယောက်နဲ့တယောက်သူကြောင့်ကိုကြောင့်လို့ပြောနေတဲ့အခြေအနေမျိုးမှာကျွန်တော်တို့ကဒါ third party တယောက်ကတက်သေးထောက်ထားအမျိုးနဲ့ဒါကျွန်တော်တို့ကတကယ်လက်ခံပဲပြောတယ်ဘင်္ဂလားဒေ့ရှ်ကမပို့လို့ပြောတယ်ဘင်္ဂလားဒေ့ရှ်ကမြန်မာလက်မခံဘူးပြောတယ်သူတို့ကပို့ကျင်တယ်ဆိုလို့ပြောတဲ့အမျိုးဒါတတိယ party တယောက်အနေနဲ့ပေါ့နော်တက်သေးဆောင်တဲ့သဘောလေးပါပါတယ်သူကတော့မြန်မာနိုင်ငံနဲ့လည်းချစ်ချစ်ရင်းနှီးတဲ့ဆက်ဆံရေးရှိတယ်ဒါဘင်္ဂလားဒေ့ရှ်နဲ့လည်းစီးပွားရေးရရောခြားကဏ္ဍတွေမှာရောသူတို့ရင်းနှီးမှုရှိတယ်အဲ့တော့ကျွန်တော်တို့ရဲ့အင်းနီချင်းလက်နိုင်ငံလည်းဖြစ်တယ်ဆိုတဲ့အတွက်ဒါကျွန်တော်တို့နဲ့သူ့ကန္တာကအနေနဲ့တတိယပါတီအနေနဲ့ဒါဝင်ပြီးတော့ဒါညှိနှိုင်းပေးတဲ့သဘောမျိုးဖြစ်ပါလေ။
အဲ့တော့ရှေ့ပူရောက်သွားတာပုံနဲ့အဲ့လိုပြောလို့ရလား
။အဲ့တော့ကျွန်တော်တို့ပြောကြားချက်တွေကိုဒါသက်သေထူစရာတယောက်ရှိတာပေါ့လေ။ကုလသမဂ္ဂ Special အပိုင်းလည်းသူတက်ရောက်ပြီးတော့နားထောင်တဲ့အနေထားမျိုးရှိပါတယ်။အဲ့တော့ဒီအစည်းအဝေးကနောက်တစ်ခုရလက်သူကတော့ဒါဒီဟာနဲ့ပတ်သက်ပြီးတော့repetition ပြန်လဲစတင်မှုကြိုးပမ်းခဲ့တာတကယ်တကယ်ဆိုရင်တုံးကျင်လောက်ရှိပါပြီကျွန်တော်တို့လက်မှတ်ရေးထိုးပြီးနလာအတွင်းမှာဒါ2018 January လအတွင်းကတခါကျွန်တော်တို့စောင့်နေတယ်သူတို့မပို့ဘူးနောက်တခါ2018 November တစ်ချိန်ကျွန်တော်တို့ပို့မယ်ဆိုပြီးစောင့်နေသူတို့ကမလာဘူးနောက်တစ်ချိန်ပြီးခဲ့ August 20 ရက်ကလုပ်တယ်သူတို့ကမလာဘူးကျွန်တော်တို့ကတော့လက်ခံတဲ့ပိုင်းဆိုတော့ဘင်္ဂလားဒေ့ရှ်ဝင်ပြီးတော့ဂုတ်ဆွဲခေါ်လာလို့ရတဲ့အနေအထားမရှိဘူးနော်သူတို့ပို့လာမှာပဲလက်ခံအနေအထားမျိုးရှိတယ်ဒီလိုအခက်အခဲအတားအဆီးတွေရှိတယ်ဆိုလို့ရှိရင်ဘယ်လိုဖြေရှင်းကြမလဲဆိုတာညှိနှိုင်းမှုအတွက်ရန်ရာတခုထောင်ကျင်လို့ပြောတယ်ဒါပေမဲ့ကျွန်တော်တို့ရန်ရာချိန်ထားပြီးသား joint working group ဒါတိကျထပ်ထောင်ရမလို့ဘူးဒါပေမဲ့လို့ဒီလိုကိစ္စမျိုးဆွေးနွေးခြင်းအလို့သဘောဆွေးနွေးဖို့အတွက်ဘင်္ဂလားဒေ့ရှ်ရဲ့မြန်မာတာဝန်ကြီးတရုတ်တာဝန်ကြီးနဲ့ဘင်္ဂလားဒေ့ရှ်က foreign secretary သူတို့သုံးယောက်ဒါအရင်ကလည်းဆွေးနွေးဘူးတယ်အဲ့လိုမှာတိုင်ပင်ညှိနှိုင်းပြီးတော့ဖြေရှင်းကြဖို့ကျွန်တော်သဘောတူခဲ့ပါတယ်တကယ်တကယ်ရန်ရာအစ်စ် official တီထောင်တာမျိုးမဟုတ်ပါဘူးဟု
တ်ကဲ့ဟုတ်ကဲ့ဒီသဘောတူချက်တခုပါထပ်ရတာပေါ့နော်အဲ့လိုညှိနှိုင်း
ပြီးဟုတ်ကဲ့အဲ့ဒါဆက်လက်ပြီးတော့ညှိနှိုင်းဆောင်ရွက်ကြောက်မယ်အဲ့တော့ပြန်လဲပို့ဆောင်ရေးနဲ့ပတ်သက်ပြီးတော့ဘာအတားအဆီးလည်းဖြစ်နေဆိုတော့သဘောထားအမြင်တွေကွဲလွဲနေကြပါတယ
်ဟုတ်ကဲ့
ကျွန်တော်ဘက်ကအမြင်ကတော့တကယ်တကယ်ကဒီကောက်စားကန်တယ်မှာပြန်ညင်းတဲ့လူတွေအများကြီးရှိပါတယ်ဥပမာဖြစ်တော့ဟိန္ဒူ400ကျော်ပေါ့နော်44ယောက်ရှိပါတယ်သူတို့ကတကယ်ပြန်ညင်းဆိုတော့တစ်ချိန်လုံးပြောနေတာအိန္ဒိယဟိန္ဒူကောင်းဆောင်တွေကတစ်ဆင့်အိန္ဒိယတန်ယုံလည်းပြောတယ်ပြောတော့ကျွန်တော်တို့ကလည်းအချိန်ချင်းသူတို့ကိုစာရင်းနှုတ်တွေနဲ့ပြောင်းကြတယ်ဒါပေမဲ့သူတို့ကခုချိန်ထိသူတို့လုံးဝမပို့ပါဘူ
းအဲဒါပို့မဲ့စီးရင်းထဲမှာကိုဒီဟိန္ဒူတွေကိုထည့်မပေးဘူးပို့
ပို့မဲ့စီးရင်းထဲမှာလည်းမထည့်ပေးဘူးအဲတော့သူတို့ကတော့ဒါဆက်ဆက်ချင်းအရင်ဝန်ကြီးကပြောတာတော့အဲ့လိုဟိန္ဒူကိုအရင်ပို့လို့ချင်းခုန round message ပေါ့လို့ဘာသာခွဲပြီးလွတ်တယ်လို့မျိုးမဟုတ်အတိအကဘာသာလူမျိုးခွဲခြားတာမဟုတ်ဘူးဘင်္ဂလားနိုင်ငံရဲ့ဝန်ကြီးကတော့သူကလည်းကြေညာချက်တစ်ခုမှထုတ်ပြန်ထားတယ်မိမိတို့ကပြန်လို့ရတဲ့မှန်သမျှတဲ့ဘာသာလူမျိုးမခွဲခြား ပြန်ဖို့အသင့်ပါဆိုပြီးတော့ statement တကူဩဂုတ်လ20ရက်နေ့နောက်ပိုင်းမှာထုတ်ခဲ့တယ
်
ကျွန်တော်အဲ့ဒါကိုထောက်ပြပြီးတော့အကန့်တဖြစ်ဒီလူတွေပြန်ညင်းနေပြောတယ်အိန္ဒိယတာယုံကတစ်ဆင့်လည်းပြောတယ်ဘာဖြစ်လို့မဟုတ်ဘူးအဲ့ဒီထဲမှာကျွန်တော်တို့နိုင်ငံသားဝန်ထမ်းဟောင်းနေတော့မြန်မာနိုင်ငံသားစစ်စစ်တွေတို့တို့ကိုပါတယ်ပေါ့နော်အဲ့ဒါဒီအမြန်ပိုးကိုကျွန်တော်တို့ပြောဒါကိုလည်းနိုင်ငံ community ကဒါဝိုင်းဝန်းတိုက်တွန်းပြဖို့လိုပါတယ
်အဲ့ဒီဟိန္ဒူတွေပြင်ပေါ့လေဝင်ကျန်တဲ့အခုသူတို့ရိုဟင်ဂျာလို့ခေါ်နေကြတဲ့လူတွေထဲမှာဟောတကယ်ပြန်ချင်တယ်ဆိုတဲ့လူတွေမျိုးတို့တိထား
အဓိကတော့ပြန်ကျင်တယ်ဆိုပြီးတော့သူတို့ကနေပြီးတော့ရခိုင်မဲ့ချမ်းမရှိသူတို့ဆွေမျိုးတွေကိုပေါ့နော်တယ်လီဖုန်း message တွေနဲ့ပို့တာအဲ့ဒီကတည်းကကျွန်တော်တို့ရဲ့တောက်ချိုးရင်မှုတွေအကြောင်းကြားလို့ကျွန်တော်တို့မှဒီ message တွေနဲ့ပြန်ကျင်တယ်အဲ့ဒီမှာအာစာအုပ်စုတွေကနေပြီးတော့မပြန်ဖို့ချင်းချောင်းနေကြတယ်သူတို့လူချင်းတောင်းဆိုချက်တွေမြန်မာပြန်မပြန်ကြဘူးမင်းတို့ပြန်သွားအောင်တောင်းမှရခိုင်မဲ့ရောက်ရင်တောင်းရခိုင်မဲ့လိုက်ပြီးတော့ကိုမင်းတို့တတ်ပြစ်မယ်ဆိုပြီးတော့လေအဲ့လိုချင်းချောင်းမှုတွေရှိတယ်ဆိုပြီးတော့ကျွန်တော်တို့ message တွေရတာရှိပါတယ်အဲ့တော့ကျွန်တော်တို့အမြင်ကတော့အဓိကကိုကနေပြန်လာခြင်းတဲ့လူတွေကနိုင်ငံသားရရမရရအေးချမ်းပြန်နေတဲ့လူတွေအများကြီးရှိတယ်။အဲ့ဒီလူတွေကိုလွတ်လွတ်လပ်လပ်ပေါ့နော်။အကြောက်တရားမရှိဘဲနဲ့ထုတ်ပေါ်ပြောကြားနေတဲ့ပတ်ဝန်းကျင်တူဖန်နှီးပေးဖို့လိုတယ်။အဓိကကတော့ခုနမင်းကုန်းထဲမှာလည်းပါပါတယ် destructive element ဆိုအဲ့ဆိုအဲ့ဒီထဲမှာဒီအာစာတို့အဲ့လိုခန်းအုပ်စုတွေကကဝဲတားဆီးမှုတွေရှိနေတယ်ဒါအဓိကဟိုအတားဆီးပါပဲ။သူတို့ဘက်ကတော့ကျွန်တော်တို့ဘက်ကလုံခြုံရေးမကောင်းလို့လို့ပါလို့အဲ့လိုပြောတာပေါ့နော်လုံခြုံရေးတို့ပတ်ဝန်းကျင်ချင်နေကောင်းလို့ဆိုတော့လုံခြုံရေးဆိုတာကတော့ဘယ်အစိုးရမှ 100% guarantee မပေးနိုင်ပါဘူးဒါပေမဲ့လို့ကျွန်တော်တို့အနေနဲ့တော့ပြန်လာတဲ့လူတိုင်းကိုကျွန်တော်တို့အနေနဲ့အားနည်းမဖြစ်အောင်ကျွန်တော်တို့ဘက်ကကာကွယ်တားဆီးပေးမှာဖြစ်ပါတယ်လုံခြုံရေးဆိုတဲ့နေရာမှာပြန်လာတဲ့လူရဲ့လုံခြုံရေးရောပြည်တွင်းမှာလက်ရှိနေတဲ့လူရဲ့လုံခြုံရေးရောစဉ်းစားဖို့ကျွန်တော်တို့လိုပါတယ်လုံခြုံရေးနဲ့ပတ်သက်လို့ကျွန်တော်တို့အနေနဲ့ကတော့အေးဘိုင်းနဲ့တိုက်ပွဲဖြစ်နေသောညာလည်းပဲဒီပြန်လာတဲ့လူတွေအဆင်ပြေအောင်လုံခြုံတော့ကျွန်တော်တို့တတ်နိုင်မြတ်ဟိုကျိုးပန်းဆောင်ရွက်သွားပေးမှာဖြစ်ပါတယ်အခုလည်းပဲတရားဝင်မပြန်လာတော့လည်းပဲအခုတပွဲပွဲနဲ့ပေါ့နော်တရားမဝင်သူတို့ကင်မကခိုးထွက်ပြီးတော့ပြန်ဝင်နေတာအခုနေရာရော၃ရက်နေပါလောက်ရှိပြီ
အ
ခုမနေ့ကတောင်မှကျွန်တော်တို့နောက်ထပ်15ရက်ရောက်တယ်ဆိုပြီးတော့ကျွန်တော်ဒီနေ့သတင်းရပါတယ်အဲ့လိုအီလီပြန်လာတဲ့လူတို့တရားဝင်ကျွန်တော် reception center မှာစစ်စစ်ပြီးတော့ MP ကတ်ပြေးပြီးတော့တချို့လည်းအိမ်တွေရှိတဲ့လူတွေရှိတယ်တချို့လည်းဆွေမျိုးတွေရှိတယ်အဲသူတို့တွေကိုကျွန်တော်တို့ဒါလက်ခံထားဖြစ်ပါသူတို့ပြန်လာပြီးတော့အေးအေးချမ်းချမ်းနဲ့လူညွေကြောင်းကြမှုမရှိဘဲနဲ့နေတဲ့လူတွေအများကြီးရှိပါတယ်
အဲ့ဒီမှာလေးဝင်ကျွန်တော်ဝင်ကြီးပြောနေရင်လည်းခေါင်းထမပြန်ပေါ်လာတာဒီဘင်္ဂလားဒေ့ရှ်ဝင်ကြီးဂျိုရှိခါစင်နာဒီယွမ်ဂျီမှာပြောတဲ့မင်ကွန်းနဲ့မှာသူအချက်၄ချက်ဆိုပြတော့တာရှိတယ်ဝင်ကြီးတို့တည်ပြီးသားပါမိနစ်ကာရောတော့၅ချက်ဒီနှစ်တော့ save zone ဆိုတာမပါတော့ဘူးပေါ့နော်အဲ့ဒီထဲမှာဘာတစ်ခုပါတယ်လဲဆိုတော့ဒီကိုပြင်ထားတာတွေမြန်မာနိုင်ငံထဲမှာပြင်ထားတာတွေပြန်လာတဲ့လူတွေနေတဲ့နေရာတွေပါရိုဟင်ဂျာကိုယ်စားလှယ်တွေလာရောက်ကြည့်ရှုခွင့်ဆိုတာတစ်ချက်ပါပါတယ်ဆိုအဲ့ဒါမျိုးရောစဉ်းစားအဲ
ကျွန်တော်တို့ကနီးလန်းတစ်ခုရှိတယ် Come and see နဲ့ Go and tell ဆိုတော့ပေါ့နော်တို့ကတို့ချက်လူတွေကိုယ်စားလှယ်တွေလှုပ်ပြီးတော့ကျွန်တော်တို့အချိန်မှာလာကြည့်ရင်လည်းအချိန်နေကောင်းလားဆိုတော့အဲ့ proposal ရှိတယ်ကျွန်တော်တို့က Go and tell ပေါ့နော်တို့ရှိသွားပြီးတော့ဟိုကျွန်တော်တို့ကကျွန်တော်တို့ဘယ်လိုပြင်ဆင်ထားတယ်ဘယ်လိုသူတို့ပြန်လာရင်ဘယ်လိုလက်ခံမယ် NBC ကဘယ်လို NBC ကလက်ခံရင်ဘယ်လိုအကျိုးကျေးဇူးရမယ်ဘယ်လိုနေရာမှာနေရမယ်ဒါမျိုးတွေကျွန်တော်တို့သွားချင်းပြပါတယ်အဲ့တော့ကျွန်တော်တို့ဘက်ကလာပြီးတော့သူတို့ဖိတ်ခေါ်ပြီးတော့နေရာတွေပြရတာမျိုးတွေကြတော့ဘယ်လိုအနယ်ချိလဲဆိုဆေလွတ်တဲ့ကိုယ်စားလှယ်ရွေးချယ်မှုကလေတကယ်လို့သူတို့ကလည်း hotline group လိုမျိုးသဘောထားတင်မာတဲ့အုပ်စုမျိုးတွေရွေးပုတ်လဲလို့ရှင်လာကြည့်ပြီးတော့အားဒီမှာအခြေအနေတွေမကောင်းဘူးဘာညာမအဲ့လိုမျိုးများကြီးညာရက်ထုတ်လိုက်လို့ရှင်ဒီပြန်လဲပို့ဆောင်ရေးလုပ်ငန်းတွေပြက်ပြားသွားမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကအခုအာဆီယံနဲ့လည်းပူးတက်လုပ်နေပါတယ
်
communication strategy ဆိုပြီးတော့ကျွန်တော်တို့ဘက်မှာပြင်ဆင်ထားမှုတွေကို information တွေကိုဟိုဘက်ကိုရောက်အောင်ဘယ်နည်းနဲ့ share လုပ်မလဲဆိုတာကျွန်တော်တို့မြန်မာတို့ဦးမြင့်သူတို့သွားပြီးတော့ကျွန်တော်တို့ဂျူလန်လာတော့ရှင်းပြပါတယ်အာဆီယံ team တွေလည်းပါသွားတယ
်
အလားတူအစီအစဉ်မျိုးကျွန်တော်တို့ဆက်လုပ်ပြီးတော့ information sharing လုပ်ဖို့ကျွန်တော်တို့အစီအစဉ်အဲ့ဒါကျွန်တော်တို့ဆက်လုပ်သွားနိုင်ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကလက်ခံမယ်ဆိုလို့ရှိရင်
okay so ဒီကုလသမဂ္ဂကံကဏ္ဍရောဝင်ဒီ UNDP တို့ UNHCR တို့ဝင် UNHCR ဟိုဆရာမဟာမင်းကြီးနဲ့လည်းတွေ့တာကျွန်တော်တရင်တော့ပါတယ်အဲ့တော့ဒီ data တည်ကြပါတယ်နော်ဆိုတော့မဟာမင်းကြီးနဲ့တွေ့တော့ရောဒီကုလသမဂ္ဂနဲ့နောက်ထပ်တွဲလုပ်ဖို့ဘာဖို့ကုလသမဂ္ဂကနောက်တစ်ခါပံ့ပိုးဖို့ဆိုတော့ကုလသမဂ္ဂကံကဏ္ဍလည်းတော့ရေးကြည့်တယ်လို့ကျွန်တော်လို့နား
ဟုတ်ကဲ့အမားတော့ကုလသမဂ္ဂနဲ့ကျွန်တော်တို့ကုလသမဂ္ဂက UNDP ရော Trilateral Agreement ပေါ့နော်သုံးပွင့်ဆိုင် Agreement ထိုးထားပြီးပါပြီအဓိကကတော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနဲ့နိုင်ငံစီစဉ်သဘောတူညီချက်အရာပြန်လည်ရောက်လာတဲ့လူတွေကို UNHCR နေရာချထားရေးတို့ကူညီပံ့ပိုးရေးတို့မှဆောင်ရွက်ဖို့အပိုင်းမှာ UNDP ကတော့ပြန်လာတဲ့လူတွေပညာရေးကျန်းမာရေးစားရေးသားတွေအဲ့လိုမျိုးအခွင့်အလမ်းတွေဖြန့်နှီးပေးဖို့ပေါ့နော်အဲ့ဒါ UNDP ကဒီလိုရွေချက်နဲ့လှုပ်ထားတာဖြစ်ပါတယ်အခုလည်းပဲအဲ UNDP နဲ့သူတို့ကနေပြီးတော့ Quick Impact Project လို့ခေါ်တဲ့နော်အမြန်မြန်ဆန်းဆန်းကောင်းတဲ့ပေါ်နိုင်မဲ့စီမံကိန်းတွေသူတို့ရွာတွေ80ရွာလောက်မှာသူတို့လုပ်နေပါတယ် Project တွေ38ခုလောက်ကိုစတင်အကောင့်တွေဖော်နေပါပြီအဲ့ဒီလေသွားရောက်ပြီးတော့ ဟိုလိလာခွင့်နေလဲပေးထားပါတယ်မစ္စတာဂရီတီကိုယ်တိုင်လဲမကြာခင်ကသွားရောက်ခဲ့ပြီးဖြစ်ပါတယ်အခုတို့အနေနဲ့ကျွန်တော်တို့သူနဲ့တွေ့တဲ့အခါမှာအစ်တစ်ခုကတော့ဘင်္ဂလားဒေ့ကပြန်လာတဲ့လူတွေကဟိုမြန်မာနိုင်ငံနဲ့ integrate ဖြစ်နေအောင်ပေါ့နော်အဲ့ဒီအတွက်ဆိုရင်တို့ကနေပြီးတော့မြန်မာသားတင်ကြပေးဖို့အပိုင်းကိုအကူအညီဖို့သူပြောပါတယ်ဒါတော့ကျွန်တော်တို့နဲ့ကန့်ကွက်ရမှာရှိပါဘူးကျွန်တော်တို့ဒီပြဿနာတွေဖြစ်နေတာကလည်းပညာရေးဘက်မှာအားနေတာမြန်မာဘာသာကားတွေလို့မတင်ကြတာကြလည်းဟာတာကြီးဖြစ်ပါတယ်ကျွန်တော်တို့က UNHCR ကိုလည်းပြောခဲ့ပါတယ်မြန်မာနိုင်ငံဘက်မှာရောက်နေတဲ့ပေါ့နော်အဲ့ဒီဘက်မှာတိုင်းရင်းသားတွေရောနောက်ပြီးတော့ဒီလက်ရှိဘင်္ဂလားဒေ့မသွားဘဲနဲ့ဒီမှာနေတဲ့အဲ့ဒီအဖွဲ့တွေကိုလည်းမြန်မာစာတွေတင်ပေးဖို့အပိုင်းတွေမှာလာအကူအညီပေးဖို့ကျွန်တော်တို့ပြောကြထားပါလေအဲ့တော့မြန်မာအကြောင်းမတက်ဖဲနဲ့တို့အကြောင်းနဲ့တူတက်နေလို့ရှင်ပို့ပြီးတော့သာသနာဖြစ်မှုတိဆောက်ရေးမှာပို့ပြီးတော့အခက်အခဲဖြစ်စီမှာဖြစ်ပါတယ်ကျွန်တော်အဲ့ဒါလည်းပြောခဲ့ပါတယ်အဲ့တော့ UNHCR ရဲ့အခန့်ကဏ္ဍကတော့ဒီပြန်လည်ပို့ဆောင်ရေးလုပ်ငန်းကိုဖြစ်မြောက်အကူအညီပံ့ပိုးပေးဖို့မျိုးပြောတာပဲအထက်ကတော့လက်တွေ့မှာကြတဲ့တောက်ဆိုချက်အမြင့်ကြီးတွေလုပ်နေလို့ရှိရင်တော့ကျွန်တော်တို့ဒီ repatriation အောင်မြင်မှာဖြစ်ပါဘူးရခိုင်ပြည်နယ်မှာပြည်ပြည်စုံတဲ့လူခွင့်အခြေအနေဖြစ်အောင်စောင့်ဆိုင်းမှပို့မယ်ဆိုလို့ရှိရင်ဒီပြန်လည်ပို့ဆောင်လုပ်ငန်းစဉ်ဟာဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူ
းဆိုတော့အဲ့ဒီအခြေအနေပေါ်တယ်ခုနပြောသလိုပြည်ပြည်စုံတဲ့အခြေအနေရဲ့နောက်ပြီးတော့ဝန်ကြီးနယ်ပြောသလိုမဖြစ်နိုင်တဲ့တိတ်မြင့်လုံးတဲ့တောက်ဆိုချက်တွေအဲ့ဒါတွေရှိနေတယ်အဲ့ဒီဟာတွေကြောင့်လည်းအသာစီးဖြစ်နေတယ်ဆိုတာမျိုးကိုဒီကုလသမဂ္ဂလူတခြားနိုင်ငံတကာအမေရိကန်လူအာဆီယံလူအဖွဲ့အစည်းတွေကရောသူတို့အသိမှတ်ပြုပါလားဟ
ိုကျွန်တော်သူတို့ကတော့အများသောအဖြစ်တော့ဟိုဒီသူတို့ရဲ့ lobby group တွေတောင်းဆိုရတဲ့ဘက်ကိုလိုက်ကြတာအများတယ်ပေါ့နော်အဓိကကတော့မြန်မာနိုင်ငံဟိုပတ်ဝန်းကျင်ကဖန်တီးပေးရမယ်ပေါ့နော်ဒီတော့လည်းကျွန်တော်ကြိုးပမ်းဆောင်နေပါ UN အာဆီယံတွေကပတ်ဝန်းကျင်ကဆိုတဲ့နေရာမှာသူတို့ကတော့ခုနနိုင်ငံသားဖြစ်ရေးပေါ့နော်အဲ့တော့နိုင်ငံသားဖြစ်ရေးဆိုတော့ဒီလူတွေကိုမစစ်ဆေးဘဲနဲ့ရောက်ရောက်ချင်း upon arrival မှာနိုင်ငံသားပြည်သူဆိုတာတော့ဒါဘယ်လိုမှလုပ်လို့မရတဲ့ကိစ္စမျိုးပါ။ဒါမျိုးကတော့ဒီ democracy ဖွံ့ဖြိုးတဲ့အမေရိကန်နိုင်ငံဥကြောသိန်းတွေဒီမှာသိပါလေ။အမေရိကန်နိုင်ငံသားရှောက်မယ်ဆိုလို့ရှင်ဘာဘာလေးလို့ရတယ်သူတို့တမိုင်းနေလေးလားသူဘာသာကစံဝယ်ဖြေရတယ်။အဲ့တော့ကျွန်တော်တို့အဲ့လိုထိအမြင်ကြီးမတောင်းပါဘူးเนาะ။အဲ့တော့ကျွန်တော်တို့ကဘာလဲဆိုရင်အဲ့တော့နိုင်ငံသားနဲ့ဖြစ်အင်းနဲ့ပတ်သက်ပြီးတော့ရောက်ရောက်ချင်းဒီလူတွေကိုမစစ်ဆေးဖက်နဲ့ပြေးဖို့ဆိုတော့လုံးဝမဖြစ်နိုင်ပါဘူး။ဒါကတော့ပြည်သူလူထုကလည်းလက်မခံပါဘူး။ဥရီကလည်းလက်မခံပါဘူး။အဲ့တော့ကျွန်တော်တို့ကဘာလုပ်မလဲဆိုတော့ပြန်လာတဲ့လူတွေရောက်ရောက်ချင်းတော့ကျွန်တော်တို့ဒါဘယ်လို data တွေကောက်မလဲဆိုတော့သူတို့ကလည်းပြန်လာတဲ့လူတွေကလည်းကျွန်တော်တို့လောကအစင်းထဲမှာရှိတဲ့လူတွေပေါ့နော်။အဲ့တော့အဲ့လူတွေကိုကျွန်တော်တို့အနေနဲ့ National Verification ကထုတ်ပေးမယ်။ဒီ National Verification ထုတ်ပေးပြီးတော့ဒါသူတို့ဒီမှာတရားဝင်နေခွင့်ရသွားပြီပေါ့နော်။အဲ့ဒါကနေပြီးတော့သူတို့ကဟိုကျွန်တော်နိုင်ငံသားဖြစ်မှုကိုသူရှောက်နိုင်ပါတယ်ရှောက်လို့ရှိရင်နိုင်ငံ ID 82 citizenship law နဲ့ညီတယ်ဆိုရင်သူတို့တွေနိုင်ငံသားဖြစ်သွားမှာပဲပေါ့နော်အဲ့ process ကိုလည်းကျွန်တော်တို့ clear pathway ဟိုကျွန်တော်တို့ဟိုပြောထားပါတယ်အဲ့တော့သူတို့ NVC ကရှောက်အောင်ရှောက်ပြီးတော့ကျွန်တော်တို့အတိုင်းအတာတစ်ခုမှ6လနဲ့တစ်နှစ်တန်းဒီမှာကျွန်တော်တို့ကနေပြီးတော့ yes or no ပြောမယ် 82 citizenship law နဲ့ကိုက်ညီတယ်ဆိုရင်သူတို့နိုင်ငံသားရမယ်ဟိုမကိုင်းညီတဲ့လူတွေကိုလည်းနေမထုတ်ဘူးသူတို့အနေနဲ့လည်းဒါဒီ NPC ကတ်နဲ့ဒါသူတို့ဆက်လက်ပြီးတော့နေထိုင်ခွင့်ပေးမှာလောက်ကန်စားသောက်ခွင့်ပေးသွားမယ်ဒီလိုနည်းနဲ့ဖြည့်ရှင်းပါမယ် NDI 92တို့က repertory လို့တော့လည်းဒီ criteria နဲ့လုတ်ခဲ့တာပဲအဲ့တော့လည်းအောင်မြင်ပါတယ်ဒီဒီချိန်မှာတော့သူတို့ကနိုင်ငံတကာရဲ့ attention ပိုရနေတယ် social media ခေတ်ဖြစ်တဲ့ခါကျတော့ဒီနိုင်ငံသားပေးရေးကိစ္စကိုပဲသူတို့အနေနဲ့ဒါဟိုအဓိကပြောလာတာပေါ့နော်ကျန်တဲ့ဟာတွေကတော့ဟို freedom တော့ movement လွတ်လပ်စွာသွားလာခွင့်တို့เนาะလုံခြုံမှုပေးခွင့်ဆိုတော့ဒါတော့အဲ့အဲ့နေရာရဲ့လုံခြုံရေးနဲ့လည်းဆိုင်ပါတယ်တချို့လွတ်လပ်လာမသွားနိုင်ကြတာလည်းအဓိကကတော့ဟိုတယောက်နဲ့တယောက်ဟိုကြောက်ရွံ့ပြီးတော့လေလုံခြုံရေးအခြေအနေမထွက်ရရလည်းဖြစ်ပါတယ်နိုင်ဘဟုအဆင့်ကနေပြီးတော့ကျွန်တော်တို့အနေနဲ့ဟာဟိုပိတ်ပင်တားမြစ်ကန့်သတ်ထားတာမျိုးမရှိပါဘူးအဲ့လိုတော့ပိတ်ထားတာမရှိပါဘူးဒါပေမဲ့အောက်ခြေမှာကတော့လုံခြုံရေးရတနေ့ကတနေ့ကသွားမယ်ဆိုလို့ရှိရင်ဟုတ်လားတက်ဆိုင်အကြီးကဲဟိုဟိုဟာပေါ့သတင်းပို့ရတာလို့เนาะအဲ့လိုရောင်းဝသွားမယ်ဆိုလို့ကျန်တို့ကျွန်တော်အဒီယာမှာတို့တတ်မှတ်ထားတဲ့ပုံစံလေးနဲ့ဖြည့်ပြီးတော့သွားရတာလို့အဲ့မျိုးတွေတတ်မှတ်ထားတာရှိပါတယ
်ဟုတ်ကဲ့ဆိုတော့ခုနကဦးညပြောသလိုပေါ့လေခုကလည်း social media ခဲတဲ့သတင်းမီဒီယာလည်းပွင့်လင်းတဲ့ခေတ်ဆိုတော့သတင်းတွေကပို့ပြီးတော့ပြန်တာပေါ့နော်ပြီးခဲ့တဲ့ဟိုဥစားလူငွေကောက်စမှာလည်းစီဝေးလုတ်တယ်လေလုတ်တော့အင်ဒိုနီးရှားနိုင်ငံသားရဲ့ဝင်ကြီးရလည်းပဲဒုတိယကြိမ်ပြန်မှုအစီအစဉ်ဒုတိယဆုံးသူပြောချင်တဲ့နောက်ဆုံးကြိမ်ကိုပြောချင်တာဖြစ်ပါတယ
်
ပြတ်သွားတယ်ပေါ့ပြတ်သွားတော့ဒါကဒုက္ခသည်တွေကပို့ပြီးတော့ဟိုစိုးရိမ်လာတယ်ကြောက်လန့်ကြတယ်ပြောတယ်ဝင်ကြီးတဲ့အတိုင်းမလေးရှားဝင်ကြီးချုပ်ကလည်းပဲဒီကိစ္စကိုနမူနာတစ်ခုအနေနဲ့နိုင်ငံတကာမှာဖြစ်နေတဲ့ရွှေပြောင်းဝင်သူပြည်ထောင်နိုင်ငံဒီဝင်ကြီးကိစ္စကိုနမူနာတစ်ခုအနေနဲ့ပြောတယ်ပြီးခဲ့တဲ့ပတ်နှစ်ပတ်လောက်ကပဲဒီ USAID အကြီးအကဲမာဂရင်းကလည်းပဲ American ရုပ်သံထုနဲ့ interview မှာဒီလိုတိုင်းနာလူမျိုးစုပြဿနာတွေဝင်ရပြဿနာတွေဖြစ်ရှင်းနေတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းတွေဆိုလို့ပြောရတယ်ကျွန်တော်ဆိုလို့ကျွန်တော်ကနိုင်ငံတကာရဲ့ဖိအားကပြီးခဲ့တဲ့နှစ်နဲ့ဒီနှစ်နဲ့ဆိုရင်ယော့သွားတာမရှိဘူးဝေဖန်တာတွေကလည်းပဲယော့သွားတာမရှိဘူးဟို ိုတိုးမလာဘူးဆိုရင်တော့မှဒီတိုင်းပဲဆက်ပြီးတော့ PR နဲ့ပြောဥပဒနာတွေနဲ့ကဆက်ရှိနေတယ်ပေါ့နော်ဆိုတော့ကျွန်တော်အတွေ့အထဲမှာဒီတစ်နှစ်အတွင်းမှာမနေ့ကလည်းဒီနှစ်နိုင်ရှင်မှာဒီတစ်နှစ်အတွင်းမှာမြန်မာနိုင်ငံဘက်ကနေပြီးတော့ဒီအခြေအနေနဲ့ပတ်သက်လို့ဘာမှများတူးတက်မှုမရှိခဲ့ဘူးလားဘာကြောင့်လဲလောက်ထိဆက်ပြီးတော့အပြင်းထန်ပြောဆိုနေကြတာလဲကျွန်တော်လူတွေ့ပြီ
းအဓိကတော့သူတို့ PRP တူးမြင့်မှုလားတွေကတော့အဓိကဟိုကျွန်တော်တို့လက်မခံတဲ့ခုနဒီ Darusman နော်အဲဦးဆောင်တဲ့ဒီ Fact Finding Mission Report တို့အဲ့ဒီအထဲမှာအဲ့ဒီ Report တွေရဲ့ထုတ်ပြန်ချက်ကြောင့်မို့လို့ဒါတွေကသူတို့ကဒါတွေဖတ်ပြီးတော့ပေါ့နော်ဒီအထဲမှာဒီအချက်လက်တွေဖတ်ပြီးတော့သူတို့အနေနဲ့ဒါဟိုဒါတွေကိုကြည့်ပြီးတော့သူတို့အနေနဲ့ PM ပြီးမှုတွေပုံမတိုးမြင်လာလို့ဟိုထင်ပါတယ်အဲ့တော့ကျွန်တော်တို့ဘက်မှာကတော့အခုဟိုနော်ဟိုကတော့ခုနပြောသလိုပေါ့နော်ဒီပြဿနာပြည်လည်ဖို့ကကျွန်တော်တို့ကတော့ပြန်လည်လက်ခံမှုတွေလုပ်တယ်နောက်ပြီးတော့ဟိုပြည်တွင်းမှာလည်းပုံမတိုးတဲ့ကောင်းမွန်တဲ့ဟို condition ဖြစ်အောင်လည်းကျွန်တော်တို့အနေနဲ့ခုနပြောလို့ UNDP UN ASEAN တို့နဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်နေတယ်တော့ကျွန်တော်တို့ဆိုရင်အခုအဲ့ဒီပြည်တွင်းမှာရှိနေတဲ့တချို့စခန်းတွေဘာတွေကိုပိတ်သိမ်းဖို့လဲကျွန်တော်တို့တို့ဒါမဟာဗျူဟာတွေ nation wide ပေါ့နော်ဒီ nation wide မဟာဗျူဟာတခုချမှတ်ဖို့လဲကျွန်တော်တို့ဒါလုပ်နေတာနောက်ဆုံးအဆင့်ရောက်နေပေါ့နော်မကြာခင်မှာထုတ်ပြန်နိုင်လိမ့်မယ်လို့ဟိုထင်ပါတယ်အဲ့တော့သူတို့ကတော့ဟိုတခြားဒီ Muslim community ဘက်ကတော့သူတို့ဟိုကမှ lobby group အရန်ကောင်းပါတယ်အဲ့ဒီတော့ fact finding missionရဲ့ report ဒီမှာအချက်လက်တွေကြောင့်မို့သူတို့မှာဒီ PR ပြုမှုတွေပုံမှုတိုးတက်များပြားလာလို့ထင်ပါတယ်အဲ့တော့မြန်မာအစိုးရဘက်ကတော့ဒီတာဝန်ခံမှုတာဝန်မှုအပိုင်းမှာလည်းကျွန်တော်တို့လုပ်နေတာရှိတယ်ပြည်တွင်းခြေနေတွေတိုးတက်ကောင်းဖို့လည်းဆောင်ရွက်နေတာတွေရှိတယ်အဲ့တော့အဓိကတာကတော့ဒီ repetition ဟိုမဆနိုင်တဲ့ဟာကိုဟိုဒါနှစ်ပေါင်းကြာလာပြီပြဿနာဖြစ်ရှင်းနိုင်ဘူးဆိုပြီးတော့ဒါသူတို့အနေနဲ့ PR ပြေးလာရပြီဖြစ်ပါတယ်ဒါပေမဲ့တစ်ဖက်မှာလည်းမာယူနဲ့ဟိုသတင်းတွေကလည်းရောက်နေတယ်မြန်မာနိုင်ငံဒါတွေလက်ခံဘာမှမလုပ်ဘူးမြန်မာနိုင်ငံလက်ခံလို့စာနာမရှိဘူးဆိုပြီးတော့မနေ့ကဘင်္ဂလားဝန်ကြီးချုပ်ချေရစင်းနာကပြောမှဟိုကဘာပတ်ပြီးလျှောက်အဲ့လိုပြောနေတယ်ပေါ့နော်တကယ်ကတော့ကျွန်တော်တို့နိုင်ငံလက်မှတ်ရေးထိုးထားတဲ့သဘောတူညီချက်တဲ့အတိုင်းတော့ဟိုဟာပေါ့ဟိုတိုင်းနယ်ပဲပြင်လောက်ကြမယ်ဆိုရင်ဒီပြဿနာကပြည်လည်နေလည်းရှိပါတယ်ထိုင်းနဲ့ကျွန်တော်တို့နိုင်ငံကြားမှာလည်းကျွန်တော်တို့ထိုင်းဘက်မှာရောက်နေတဲ့ဟိုဟာပေါ့နော် disability person တွေကိုပြန်လည်ပို့ဆောင်ရေးကျွန်တော်နိုင်ငံချင်းဖြည့်ရှင်းပြီးတော့ဟိုဆောင်ရွက်လာတာကတိုးတက်အောင်မြင်မှုတွေရနေပါတယ
်ဟုတ်ကဲ့ဆိုတော့ခုနပြောသွားသလိုပဲရှေ့ကဘင်္ဂလားဒေ့ရှ်ဂျိုးကလည်းကျွန်တော်တို့ view ဘင်္ဂလားဌာနနဲ့ interview မှာလည်းပြောပါတယ်နိုင်ငံတကာပူးပေါင်းဆောင်မှုလိုတယ်ဒါမှမဟုတ်ဒီပြဿနာမြန်မာနိုင်ငံကစတာမြန်မာနိုင်ငံဘက်ကစပြီးတော့ဖြည့်ရှင်းရမယ်စသည်အားဖြင့်အဲ့လိုထပ်ပြောတာလည်းကျွန်တော်မနေ့ကပဲကျွန်တော်တို့ဟို email ထဲမှာတွေ့လိုက်ပါတယ်
ဟိုအဲ့ဒါတော့ကျွန်တော်ပြောလို့မြန်မာနိုင်ငံကစတာလို့တော့ပြောစမယ်ဆိုတာတော့တမန်ကြောင့်အများကြီးပြန်ကောင်းအောင်ပါပေါ့နော်ဒါပေမဲ့ဒီဟိုဟာပေါ့ဒီ mass movement ဒီဒုက္ခတွေဒီဘက်ကိုဖြတ်ပြေးစတာကတော့တကယ်တည်းဥကျိုးရလည်းပြန်ကြည့်ပါဘသူကစလာလဲဆိုရင်အဲ့ဒီအဓိကကတော့ဒါအော်တိုဝါဟို9ရက်နေ့2016အော်တိုဝါ9ရက်နေ့ကနေပြီးတော့ကျွန်တော်တို့စတင်ပြီးတော့ဒီအာစာအချမ်းဖက်အချင်းတော့အာစာမခေါ်သေးဘူးပေါ့နော်အဲ့ဒီအုပ်စုကနေပြီးတော့စတင်ပြီးတော့တိုက်ခိုက်မှုနောက်ပြီးတော့ဒေါက်တာကိုဗျာနန်ရဲ့အစီအခံသာထွက်ပြီးအဲ့ဒီညမှာပဲဒီအာစာအချမ်းဖက်မှုကနေပြီးတော့ဒါဟို yes kan 30ကိုတိုက်ခိုက်မှုတွေကနေပြီးတော့စတင်ခဲ့တယ်ဖြစ်ပါကျွန်တော်တို့ဘက်ကစတာတော့မဟုတ်ပါဘူ
းဟုတ်ကဲ့ဆိုတော့ခုနပြောတဲ့အထက်မှာဦးကြီးပြောတဲ့အထက်မှာပဲပါပါတယ်ဟိုဘက်က lobby လုပ်တာဟိုဘက်ကပို့ပြီးတော့ပြောတာဆိုတာစီယုံနာတိုက်တွန်းတာကိုအားကောင်းနေတယ်ပေါ့နော်ဆိုတော့ webinar တွေတချို့တွေကျွန်တော်တို့တွေကြားပါတယ်မြန်မာနိုင်ငံအနေနဲ့ကဒီကိစ္စနဲ့ပတ်သက်ရင်ပြောတာတိတ်အားမကောင်းဘူးဟလားတန်မှန်ရေးရဖြစ်ရှင်းတာမှာလူဝတ်ချက်တွေရှိတယ်အားနည်းချက်တွေရှိတယ်ဆိုတော့ဒီအဓိကအားဖြင့်တော့ဝိညာဉ်ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကတန်တမန်ရေးပိုင်းမှာအားနည်းနေသလားနှိပ်နေပြီလား
မဟုတ်ဘူးခင်ဗျအခုကအဓိကကျွန်တော်တို့ဘက်ကမပြောတာမဟုတ်ကျွန်တော်တို့ဘက်ကထိတွေ့ပြောဆိုစည်းဥနာတွေကအများကြီးပဲဒါပေမဲ့သူတို့ကကျွန်တော်တို့မြန်မာအစိုးရပြောတာကိုနားမထောင်ကြလားနောက်ပြီးတော့ကျွန်တော်တို့အစိုးရမပြောတာလည်းမဟုတ်ဘူးအဲနိုင်ငံတော်တိုင်ပင်ခံဖို့လေဒီကိစ္စနဲ့မပြောဘူးလို့သူတို့ကဝေဖန်ကြတာရှိတယ်အမှားတော့နိုင်ငံဘက်ကပြောတာအများကြီးတယ်ဒီအနောက်ကဘာကသူတို့ကြိုက်တဲ့ပုံစံတိုင်းမပြောတာပဲအဲ့ဒါအတိအကျအဲ့ဒါပဲအဲ့တော့ကျွန်တော်တို့ဘလောက်ပြောပြီမဲ့ဒါတွေကဒါသတင်းမီဒီယာတွေကတော့သူတို့လိုချင်တဲ့အောင်ဆွဲထည့်ပြီးတော့အစိုးရပြောကြချက်တွေကိုဟိုမထည့်ကြဘူးကျွန်တော်တို့ဆိုရင်ဒါတည့်ကျွန်တော်တို့ဒီမှာဟိုနေပြည်တော်မှာလည်းတွေ့စင်ပြလာစင်ပြဧည့်သည်တွေပါတယ်ကျွန်တော်တို့ဒါနဲ့ပတ်သက်လို့ရှင်းပြတယ်ကျွန်တော်တို့ဒါ Humanitarian Council ဒါကုလသမဂ္ဂထရေညီလာခံနောက်ပြီးတော့ ASEAN EU ဒါ foreign minister အစည်းအဝေးတွေနိုင်ငံတကာအစည်းအဝေးတွေအများကြီးရှိဒီမှာကျွန်တော်တို့ဒါအမြဲတမ်းပဲ silent မှာတွေ့တယ်နောက်အဲ့လိုလေပြောကြားမှုတွေပြုလုပ်ပါတယ်ဒါပေမဲ့တကယ်ကသတင်းမီဒီယာတွေကနေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံပြောကြားချက်ဆိုရင်ဟို Lebih teh dua nama yuri ane itu.
Jangan lu orang teh, nak.
Okay.
Okay. Ni cing baby lo baby song song dia jauh sudi dah. Tu baju tu cuma ini.
Kacau le, kacau lu. Juli dia jauh jauh ni ada, ni aja tu cuma kacau.